မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ24ရက်အင်္ဂါနေ့ညနေခင်း 6:00 နာရီခွဲနဲ့ 9:00 နာရီအစီအစဉ်တွေကိုလိုင်းတိုမီတာ 19.25 တို့ကနေထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူသိဆက်တော်မှာပ
ါမင်္ဂလာပါရှင်ကျမခင်ပြူထွေးပါကမ္ဘာတဝန်းကနိုင်ငံကောင်းဆောင်တွေတက်ရောက်နေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီကနေ့အမိန့်ခွန်းပြောဖို့ရှိပါတယ်ဗြိတိန်မှာတော့ပါလီမန်ကိုသတင်းငါးပတ်ကြာဆိုင်းငံ့ထားဖို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီကြောင်းတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်ပါတယ်။နောက်မြန်မာနိုင်ငံရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့တော့မြန်မာတရုတ်နဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံကအစိုးရအရာရှိတွေကုလသမဂ္ဂအထွေထွေညီလာခံအပြင်ပန်းမှာတရားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာအစိုးရတပ်မတော်နဲ့ TNL တအောင်ပလောင်တပ်ဖွဲ့အကြားဒီကနေ့တိုက်ပွဲဖြစ်ပေါ်တဲ့အခြေအနေသတင်းမှကြားဖို့ရှိတာကတော့
ဒီမရှိချင်းချင်းလည်းကင်ဒတ်တဖန်နဲ့ဖက်ဆောက်ကြည့်နေတာပဲရှိရပြန်လာကြည့်ဒီကဘုခနာကဒီပြန်လာလ
ိုက်တယ်တန်လေးအဖွဲပြောရေးဆိုခွင့်ရှိသူဘုံမူတာအိုက်ကျော်ပြောသွားတာပါအပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်မြစ်ဆုံရေအားလက်စစ်စီမံကိန်းဆိုင်မှုကိုတရုတ် CPI company ကဘာကြောင့်ရုတ်တရက်ဖြုတ်သိမ်းလိုက်တယ်လဲဆိုတဲ့သတင်းနဲ့မလေးရှားနိုင်ငံမှာတန်းချေပီပီနေထိုင်လုပ်ကွယ်နေတဲ့မြန်မာရွှေပြောင်းလုပ်သားတွေအဖမ်းခံနေရတဲ့သတင်းတွေနဲ့အတူနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်သွားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူတွေကောင်းလင်းတို့ကပြောပြပေးကြပါအောင်ရှင
်ကုလသမဂ္ဂရဲ့အဓိကအခြေခံအုတ်မြစ်ဖြစ်တဲ့နိုင်ငံပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေကိုဝေဖန်ပြီးတော့ကမ္ဘာလုံးဆိုင်ရာတည်ရှိမှုကိုဆက်လက်ဆန့်ကျင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကမ္ဘာကောင်းဆောင်တွေတက်ရောက်နေတဲ့ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံမှာတော့ဒီကနေ့တက်ရောက်မိန့်ခွန်းပြောမှာပါသူရဲ့မိန့်ခွန်းထဲမှာလက်တလောအနောက်နိုင်ငံတွေနဲ့အီရန်အကြားတင်းမာမှုတွေကျိုးလာစေပြီးကမ္ဘာကောင်းဆောင်တွေအာရုံချနေတဲ့အီရန်အရေးကိစ္စကိုထည့်သွင်းပြောမယ့်အကြောင်းသမ္မတကပြောဆိုထားပါတယ်တနင်္လာနေ့တုန်းကလည်းဒီဗြိတိန်ပြင်သစ်ဂျာမနီနိုင်ငံတွေနဲ့အမေရိကန်ကပူးတွဲကြညာချက်ထုတ်ပြန်တာမှာဆော်ရီအာရေဗျားနိုင်ငံကရေနံလုပ်ငန်းတွေသိမ်းမကြခင်တုန်းကတိုက်ခိုက်ခံရမှုမှာအီရန်အစိုးရတာဝန်ရှိတဲ့အကြောင်းပြောဆိုထားပါတယ်ဒီတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကအီရန်အပေါ်နောက်ထပ်တန်ခတ်အရေးယူမှုအသစ်တွေချမှတ်မဲ့အပေါ်မှာဒီနိုင်ငံတွေပါပူးပေါင်းပါဝင်လာတာပါအီရန်ကတော့သူ့အပေါ်ဆွဆွဲချက်တွေကိုညှဉ်းဆန်းထားပါတယ်အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီး2015ခုနှစ်သဘောတူစာချုပ်ချုပ်ဆိုရမှာပါဝင်ခဲ့တဲ့ဥရောပနိုင်ငံတွေအနေနဲ့အမေရိကန်နဲ့တီးခြားကင်းလွတ်တဲ့လမ်းကြောင်းကိုရွေးချယ်ကြဖို့နောက်အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေအောက်မှာအီရန်နိုင်ငံရပ်တည်နိုင်အောင်ကူညီပေးဖို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်ကတနင်္လာနေ့ကပဲတောင်းဆိုခဲ့ပါတယ်အမေရိကန်နဲ့အီရန်အကြားဆေးရတုံ့ပြန်မှုတွေလှုပ်သွားဖို့အထိပြောဆိုမှုတွေတိုးလာနေချိန်မှာပဲကုလသမဂ္ဂအစည်းအဝေးတွေတက်ရောက်ဖို့ဒီသတင်းပတ်တဲ့နယူးယောက်မြို့ကိုရောက်လေကြတဲ့အမေရိကန်နဲ့အီရန်အစိုးရအရာရှိတွေတွေ့ဆုံစကားပြောဖို့အစီအစဉ်မရှိပေမဲ့လို့တန်တမန်တချို့ကတော့တင်းမာမှုတွေရော့ကျစေနိုင်မဲ့တွေ့ဆုံမှုတွေဖြစ်လာဖို့မျှော်လင့်နေကြပါရဲ့ရှင
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာဒီနေ့စတင်ကျင်းပမဲ့နှစ်ပတ်လည်ထွေထွေညီလာခံမှာကမ္ဘာကြီးရဲ့ပြဿနာတွေနဲ့အထူးကဆက်နွယ်နေတဲ့နိုင်ငံခေါင်းဆောင်တွေမင်းငုံပြောကြမှာဖြစ်ပါတယ်ကုလသမဂ္ဂတွင်ရင်းမှုချုပ်အန်တိုနီယိုကူတာရက်စ်ရဲ့အဖွဲ့မင်ကွန်းပြီးမင်ကွန်းပြောကြားမဲ့သူတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်တူရကီသမ္မတရီချစ်တိုင်အာရိုဝမ်ကိုရီးယားသမ္မတမွန်ဂျေပြင်သစ်သမ္မတအီမန်နျူအယ်မာခရွန်တို့လည်းပါဝင်ကြမှာပါကမ္ဘာကြီးပုံနှိပ်လာမှုကြောင့်လူတွေထိခိုက်သေချေဒုက္ခရောက်နေကြရပေမဲ့ကမ္ဘာခေါင်းဆောင်တွေဟာအနှစ်သာရမရှိတဲ့စကားတွေနဲ့အချိန်ကုန်နေတယ်ဆိုပြီးကုလသမဂ္ဂထိပ်သီးအစည်းအဝေးဘက်ကခေါင်းဆောင်တွေကိုဆွေးနွေးနိုင်ငံကစကြောတက်ရွယ်တက်ကြွလှုပ်ရှားသူဂရီတာသွန်ဘက်ကအပြင်းထန်ဝေဖန်ခဲ့ပြီးနောက်တစ်ရက်မှာပဲနိုင်ငံတကာခေါင်းဆောင်တွေမင်းငွန်းပြောကြမှာဖြစ်ပါတယ်။ကျောင်းသားတွေပါပူပေါင်းပါဝင်လာကြတဲ့ရာသီဥတုဖောက်ပြန်မှုတွေကိုဖြစ်ချင်းလှုပ်ရှားမှုကိုဦးဆောင်ခဲ့သူသွန်ဘက်ကတော့အစုလိုက်ပြုံလိုက်မြို့တုံပြောက်ကွယ်မဲ့အခြေအနေနဲ့ရင်ဆိုင်နေရချိန်မှာငွေစကားကိုပြောနေကြတော့မယ်ဆိုပြီးတော့လည်းဝေဖန်ခဲ့တာပါ။သိပ္ပံနည်းကျထောက်ထားတွေနှစ်ပေါင်း30လောက်ကလေးကရှိနေပေမဲ့လည်းပြဿနာကိုဖြစ်ရှင်းမှုပြက်ကွက်နေစေဖြစ်တဲ့အကြောင်းနဲ့ကုလသမဂ္ဂထရီညီလာခံကိုတက်ရောက်လာကြမဲ့သမ္မတတွေဝန်ကြီးချုပ်တွေပါဝင်နိုင်ငံတကာခေါင်းဆောင်60ကျော်အနေနဲ့တာဝန်မကြီးခဲ့ရင်နောက်မျိုးဆက်တွေကခွင့်လွှတ်မှာမဟုတ်တဲ့အကြောင်းလဲသတိပေးပြောဆိုခဲ့ပါတယ်
ယူကရိန်းနိုင်ငံခေါင်းဆောင်နဲ့တယ်လီဖုန်းမပြောခင်ရက်ပိုင်းတွေအတွင်းယူကရိန်းနိုင်ငံကိုအမေရိကန်ကကူညီပေးမဲ့ဒေါ်လာငွေသန်း400ကိုစိုင်းထားဖို့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ဝန်ထမ်းတွေကိုညွှန်ကြားခဲ့တဲ့အကြောင်းအမေရိကန်သတင်းတွေမှာဖော်ပြခဲ့ကြသလိုဒီကိစ္စကအမေရိကန်သမ္မတနဲ့ယူကရိန်းခေါင်းဆောင်ကြားဆက်သွယ်ပြောဆိုမှုသတင်းပေးတိုင်ကြားတဲ့ကိစ္စနဲ့ပတ်သက်ပြီးကွန်ဂရက်လွှတ်တော်နဲ့အိမ်သမ္မတအိမ်ပြူတော်အကြားအချင်းတင်ဖြစ်နေတာမှလည်းအဓိကအကြောင်းအရာတစ်ခုဖြစ်လာပါတယ်ယူကရိန်းအတွက်ထောက်ပံ့ငွေပေးဖို့ကိစ္စပြန်လည်သုံးသပ်နေတာကြောင့်ဒီငွေကိုစိုင်းထားဖို့နိုင်ငံသားရေးဌာနနဲ့ပင်ကွန်စစ်ဌာနချုပ်တာဝန်ရှိသူတွေကိုဆက်သွယ်ညွှန်ကြားတာတွေရှိခဲ့ကြောင်းကိုတော့ပြီးခဲ့တဲ့ပုံထုနေ့နောက်ပိုင်းမှာ AP, Washington Post နဲ့ New York Times သတင်းတွေမှာဖော်ပြခဲ့ကြတာပါ။အောက်လွှတ်တော်ကော်မတီ၃ခုကခေါင်းဆောင်တွေကလည်းသမ္မတထရမ့်နဲ့ယူကရိန်းသမ္မတ Volodymyr Zelensky တို့ တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုမှုနဲ့ဆက်ဆက်တဲ့အထောက်အထားဆက်ရွက်စရံတွေအားလုံးကိုလွှဲပြောင်းပေးဖို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကိုတောင်းဆိုထားပါတယ်။ဒီဆက်ရွက်စရံတွေကိုကြာတာရင်းနဲ့နောက်ဆုံးထားလွှဲပြောင်းပေးဖို့အားလုံးတော်နိုင်ငံခြားရေးရာကော်မတီ၊ထောက်လန့်ရေးရာကော်မတီနဲ့စီကံထိန်းသိမ်းရေးကော်မတီတွေရဲ့ခေါင်းဆောင်တွေကတောင်းဆိုထားတာပါ။အဲ့ဒီမှာပဲသမ္မတနှစ်ဦးဒီဖုန်းပြောခဲ့တဲ့ကိစ္စသတင်းပေးတိုင်ကြားချက်နဲ့ပတ်သက်လို့အမျိုးသားထောက်လန့်ရေးဆိုင်ရာညာကြီးညွှန်ကြားရေးမှူးဂျိုးဆက်မကွာယာကလည်းအားလုံးတော်ထောက်လန့်ရေးရာကော်မတီမှာကြားနာစစ်ဆေးခံမှာဖြစ်ပါရဲ့ရှင်။
ဘရစ်ဆဲပါလီမန်ကိုသတင်းငါးပတ်ကြာဆိုင်ငံ့ထားဖို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီကြောင်းနဲ့ပယ်ဖျက်လိုက်တဲ့အကြောင်းတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။အစိုးရရဲ့လိုရည်တွေကိုစောင့်ကြည့်ထိန်းချုပ်မှုတာဝန်ရှိတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုဝန်ကြီးချုပ်ကဟန်တားခဲ့တဲ့လိုရည်ဖြစ်တရားရုံးချုပ်ကတခဲနဲ့ဆုံးဖြတ်လိုက်တာပါ။ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံခွဲထွက်ဖို့နောက်ဆုံးသတ်မှတ်ရမတိုင်ခင်သတင်းရှစ်ပတ်အလိုမှာသတင်းငါးပတ်ဆိုင်ငံ့ခဲ့တာကိုလည်းတရားရုံးချုပ်ကထောက်ပြခဲ့ပါတယ်။အော်တိုဘာလ31ရက်နေ့မှာ EU ကခွဲထွက်ဖို့သတ်မှတ်ထားပြီးဒီလိုအရေးကြီးတဲ့အချိန်ကာလမျိုးမှာလွှတ်တော်ရဲ့ဒီမိုကရေစီနီးကျလုပ်ငန်းစဉ်တွေကိုအချိန်တိုကျဆိုင်ငံ့ထားဖို့ဝန်ကြီးချုပ်ကဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ပရိရှာလွှတ်တော်မှာအထူးသဖြင့်အောက်လွှတ်တော်ဟာပြည်သူလူထုကရွေးချယ်တင်မြှောက်ထားတာဖြစ်တာကြောင့်တိုင်းပြည်အတွက်အရေးကြီးတဲ့အပြောင်းအလဲနဲ့ကြုံရမယ့်အချိန်မျိုးမှာလူထုအသံကိုထင်ရှားဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ပရိရှာလွှတ်တော်ကိုလက်တလုံးအော်တိုဘာလလည်းအထိဆိုင်တာပါ။ဒါမှမဟုတ်လွှတ်တော်ရဲ့လုပ်ငန်းတွေကိုချက်ချင်းပြန်ဆနိုင်မှုသက်ဆိုင်ရာတာဝန်ရှိသူတွေစီစဉ်မှုလည်းတရားရုံးချုပ်ကဆုံးဖြတ်ခဲ့ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကတော့ EU ကနေဗြိတိန်ခွဲထွက်ရမှာသဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေသတ်မှတ်ရမှာခွဲထွက်မယ်ဆိုပြီးကြေပြေးထားပါတယ်။ EU နဲ့သဘောတူညီချက်မရဘဲနှုတ်ထွက်မဲ့အစီအစဉ်ကိုကန့်ကွက်ဖို့အလားအလာရှိနေတဲ့လွှတ်တော်ကိုဆိုင်းငံ့ထားဖို့ဝန်ကြီးချုပ်ကခွင့်ပြုချက်တောင်းခံခဲ့တာကိုတော့အဲလစ်ဘက်ပြည်မကြီးကလည်းခွင့်ပြုချက်ပေးထားတာဖြစ်ပါတယ်။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့အင်္ဂါနေ့ညနေခင်းမြန်မာနယ်ဒေသတွင်းသတင်းတွေကိုဆက်ပြီးပြောပြပေးပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့မြန်မာတရုတ်နဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံကအစိုးရအရာရှိတွေတနင်္လာနေ့ကကုလသမဂ္ဂအထွေထွေညီလာခံအပြင်ပန်းမှာတီးစားတွေ့ဆုံခဲ့ကြပြီးတော့ရခိုင်အရေးကင်တွဲဖြေရှင်းနိုင်မဲ့အချက်၃ချက်အပေါ်သဘောတူညီမှုရယူခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရာပြန်ဖို့အရေးကြီးတဲ့ဆိုတော့ကိုသုံးနိုင်ငံစလုံးကလက်ခံပြီးဒါကိုအမြန်ဆုံးဆောင်ရွက်သွားဖို့ဒီလိုဆောင်ရွက်တဲ့နေရာမှာနိုင်ငံသားရေးဌာနတွေရဲ့ညွှန်ကြားမှုတွေနဲ့အညီပူးပေါင်းဆောင်ရွက်သွားဖို့အတွက်တရုတ်မြန်မာဘင်္ဂလားဒေ့ရှ်ပူးတွဲလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့နဲ့ရခိုင်ပြည်နယ်အရေးပြဿနာကင်တွဲဖြေရှင်းရမှာဒေသဖွံ့ဖြိုးတိုးတက်ရေးကိုအဓိကဦးစားပေးဆောင်ရွက်သွားဖို့သုံးနိုင်ငံအရာရှိတွေကသဘောတူခဲ့ကြတဲ့အကြောင်းတရုတ်ဆိုရဆင်ဝါသတင်းမှာဖော်ပြထားပါတယ်။ရှေ့ဆက်အပြန်အလှန်ဆက်သွယ်ပြောဆိုမှုတွေနဲ့ညှိနှိုင်းတိုင်ပင်ပြီးဒုက္ခသည်တွေနေရဲ့အမြန်ဆုံးပြန်နိုင်ရေးဆောင်ရွက်သွားဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကဒီတွေ့ဆုံပွဲအတွင်းတိုက်တွန်းပြောဆိုခဲ့တယ်လို့မိတ်ဆွေနိုင်ငံတွေဖြစ်ကြတဲ့အတိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုလိုအပ်တဲ့အကူအညီအထောက်ပံ့တွေပေးသွားဖို့တရုတ်ဆိုရကအဆင်သင့်ရှိကြောင်းလည်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်လက်ဖြင့်နိုင်ငံသားရေးဝန်ကြီးလက်ဖြစ်တဲ့ဝမ်ယီဦးဆောင်ပြီးမြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးဝန်ကြီးဦးကျော်တင်ဆွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen အပြင်ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Shrana Bagna တို့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့ကြတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံကစစ်ပေးသင့်ဒေသတွေမှာရှိနေကြတဲ့အမျိုးသမီးတွေမိန်းကလေးတွေနဲ့လူငယ်တွေအတွက်စစ်ပန်းဆိုင်ရာကျန်းမာရေးဝန်ဆောင်မှုတွေနဲ့အကြမ်းဖက်မှုခံရမှုတွေကနေအကာအကွယ်ပေးနိုင်မှုအကူအညီပေးမဲ့ကုလသမဂ္ဂအစီအစဉ်အတွက်ဥရောပသမဂ္ဂ EU ကယူရိုငွေ50ထောက်ပံ့မှုကြေညာလိုက်ပါတယ်။ကုလသမဂ္ဂလူ့ရေးရန်ပုံငွေအဖွဲ့ UNFPA ရဲ့အမျိုးသမီးနဲ့မိန်းကလေးဦးစားပေးအစီအစဉ်အတွက် EU ကထောက်ပံ့ပေးဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့ကျင်းပတဲ့အခမ်းအနားမှာကြေညာလိုက်တာပါ။ကနော်တော့ပြင်ပြင်းနဲ့ဆိုးရနဲ့အတူစီမံကိန်းကိုအကောင့်ထဲပုံမဲ့ဖွဲ့စည်းတွေလူလူခြေပြုဖွဲ့စည်းတွေတက်ရောက်ခဲ့တဲ့အကြောင်းလဲ UNFPA ကကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာတဝန်းအမျိုးသမီးအခွင့်အရေးနဲ့တန်းတူညီမျှရေးအတွက်ကြိုးပမ်းနေတဲ့ EU အနေနဲ့အမျိုးသမီးတွေမိန်းကလေးတွေပေါ်အကျန်းဖက်မှုတွေအဆုံးသတ်စေရေးယူရိုငွေ3,500မဲ့အစီအစဉ်နဲ့ဆောင်ရွက်နေပြီးမြန်မာနိုင်ငံမှာလည်းအမျိုးသမီးတွေနဲ့မိန်းကလေးတွေကိုဦးစားပေးရေးအစီအစဉ်မှာအစိုးရကိုကူညီသွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာ EU တာဝန်ကြီးခရစ်စတီယန်ရှမစ်ကလည်းကြေညာချက်မှာပြောဆိုထားပါတယ်။စီစဉ်မှာတော့လက်နက်ကန်ပစ်ကတ်တွေကြောင့်အိုးအိမ်ဆုံးခွာရတဲ့ရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေကအမျိုးသမီးတွေနဲ့မိန်းကလေးတွေအတွက်အထူးကဝန်ဆောင်မှုပေးဖို့ရည်ရွယ်ထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။
မ မတိမငိမ့်ဖြစ်နေတဲ့အင်ဒိုနီးရှားနိုင်ငံပါပူဝါပြည်နယ်ကမာဒီရက်ပိုင်းအကြမ်းဖက်ဆန္ဒပြမှုတွေအတွင်သေဆုံးသူအရေအတွက်ဟာ26ရောက်အထိတိုးလာနေပါတယ်။မိလောင်ကျွမ်းနေတဲ့အဆောက်အဦတွေအောက်မှာအလောင်းတွေထပ်မံတွေ့ခဲ့တာပါ။ပပူဟာပြည်နယ်ဝမ်မီနာမြို့မှာဒေါသထွက်နေတဲ့ဆန္ဒပြလူအုပ်ကဒေသဆိုင်ရာအစိုးရအစအဦးတွေဈေးဆိုင်တွေနဲ့နေအိမ်တွေကိုတနင်္လာနေ့ကမိရှုဖျက်ဆီးကြသလိုကားတွေနဲ့မော်တော်ဆိုင်ကယ်တွေကိုလည်းမိရှုခဲ့ကြပါတယ်။ဌာနေတိုင်းဒေသကျောင်းသားတို့ကိုကျောင်းဆရာတို့ကရိုင်းရိုင်းပြပြဆက်ဆံခဲ့တယ်ဆိုတဲ့ကောလာဟလသတင်းကြောင့်ဒေသခံတွေရာနဲ့ချီလမ်းမရီပေါ်ထွက်ဆန္ဒပြနေကြတာပါ။ဆန္ဒပြပွဲအတွင်းမှာနောက်ထပ်လူ80ကျော်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ရှင
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်လုံးတို့ကကြီးညာပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုတင်ပြသွားပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကုန်းစာရွာအနီးမှာအစိုးရတပ်မတော်နဲ့ TNL တအောင်ပလောင်တပ်ဖွဲ့အကြားဒီကနေ့မနေ့အစောပိုင်းကစတင်ပြီးတော့တိုက်ပွဲဖြစ်ပွားရမှာမွန်လယ်ပိုင်းအထိလက်နက်ကြီးတွေနဲ့ပစ်ခတ်နေဆဲရှိကြောင်းဒေသခံတွေကပြောပါတယ်ကုန်းစာရွာကရွာသားတွေကတော့လက်နက်ကြီးကြီးတွေသူတို့ရွာနေကြောက်တာကြောင့်ဘေးလွရာနေရာကိုတရွာလုံးထွက်ပြေးတင်းရှောင်နေရကြောင်းပြောပါတယ်ကိုမိုးစောကအပြည့်ဆုံးတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဆိုရရဲ့ငင်းချင်းကိုစလေအဖွဲ့နဲ့မြောက်ပိုင်းမှာမိတ်အဖွဲ့တွေကြ bilateral call နှစ်ဖက်အပြည့်အစုံချုပ်ဆိုဖို့ကျိုင်းတုံမြို့မှာဆွေးနွေးခဲ့ပေမဲ့ကြိုက်ပွဲတွေဟာရော့ကျသွားတာမရှိပဲရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဆက်လက်ပြင်းထန်နေစေရှိနေပါတယ်ဒီကနေ့မနေ့ပိုင်းမှာလည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာကြိုက်ပွဲတွေဖြစ်ပွားခဲ့ပြီးတိုက်ပွဲဖြစ်ပွားရာအနီးကကုန်းစာရွာဟာရွာလုံးကျွတ်ဘေးလွရာကိုတင်းရှောင်နေရာကြောင့်ကုန်းစာရွာသားတဦးကပြောပါတယ
်အားရနောက်ထပ်ပါလေဒီမနေ့ငမိုင်းခွဲချောင်းလာယူချင်းလာအဲ့ဒါစနေရတော့မဝင်လာအဲ့ဒီနေ့တဲ့ကုန်းထဲမှာပဲပြကြတယ်ရွာသူရွာသားတွေကဒုနတန်ကြားလာနဲ့အဲ့ရလက်လက်ကြီးတွေလည်းရွာပေးနာချမ်းပေးနာကလည်းလာကြလာနဲ့အဲ့မှာပြည်မရှိကြောက်လဲဆိုပြေးကြတယ်အကုန်ပြေးသွားတယ်နောင်ဟူးထဲမှာလက်တချို့သွားတယ်မနောက်ဘက်မှာတချို့သွားတယ်ဒီမန်တုံးမှာလည်းပြေးသွားတယ်ကျောင်းကမြို့ရဲ့ပြေးသွားတယ်။ရွာထဲမှာဘလူးမှာတော့မကြမ်းဘူး
။ကုန်းစာရွာမှာအင်ဂျီ40လူဦးရေ200လောက်ရှိကြောင်းနဲ့နေခင်းနှစ်နာရီခွဲဆက်သွယ်မေးမြန်းခြင်းအထိလက်နက်ကြီးဖြစ်ခတ်တံတွေကိုကြားနေရစေဖြစ်ကြောင်းကုန်းစာရွာကံကပြောပါတယ်။ဒီနေ့တိုက်ပွဲဖြစ်ပွားတဲ့အချိန်လေးကို TNL ကတန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ
်။ဒီမနေ့မနေ့ငါးနာရီခွဲလာဘနာအနိုင်ခေါ်ရနေဆမ်းမှာအဒီခုခံနေတဲ့ကုန်းစာထက်ကတောင်ကျောင်းပေါ်မှာကျွန်တော်အတမငားနဲ့ဒီတရင်နိမိတုံးတက်ဆွေးထားတဲ့နေရာကိုဒီညီမစစ်တပ်ခလာရလီစင်ကနိလင်းနဲ့ချောင်းဆက်ဘူးဒါစီကြောင်းတုံးခုကတော့ဒီတောင်တုံးဆိတ်ပဲကနေညီမကျွန်တော်ဟိုလာတိုက်တာအဲ့လာတိုက်တဲ့ဒီတကွာဆက်ဖြစ်တဲ့ဖြစ်တယ်
ညနေ3နာရီလောက်ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းအခုလိုပြောပါတယ်
ဒီလက်ရှိအချိန်ကြီးလဲတင်တဲ့ Defense Force ကြီးနေတာပဲရှိတယ်ပြန်လောက်ကြည့်ပြီးခမုခနာအမဒီဒီလိုင်းနာလိုက်အဲ့လိုနေတာပဲရှိတယ်ဒီကုခိုင်ဘက်မှာလဲကုခန်တပ်ကတော့အာတီတရားငါမမနဲ့ဒီတော့ရှော့ဒီကုဝေးပြီးနေတယ
်ဒီနေ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးတမရော့ဘက်ကိုမိမြနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးTNLA တအံပလောင် MNDA ကိုကန့်နဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မဟာမိတ်သုံးဘွဲ့ဟာဒီနှစ်ကုန်အထိတစ်ဖက်သက်ပြစ်ခတ်ရစဲကြောင်းဒီလ20ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီလိုထုတ်ပြန်ပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာ AA ကရခိုင်ပြည်နယ်ဘူသီတောင်ကတပ်မဌာနချုပ်ကိုလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းတမရော်ကသတင်းထုတ်ပြန်ခဲ့တယ်လို့21ရက်နေ့မှာတော့စစ်တိုင်းဒေသ5ခုမှာစီးရဲလှုပ်ရှားတာတွေရပ်ဆိုင်းကြောင်းကြေညာချက်ကိုထပ်မံတက်တန်းတွန်းမြှင့်ဖို့အစီအစဉ်မရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ
်။ကိုမိုးစောတင်ပြသွားတာပါရှင်။ခုတော့မြစ်ဆုံရေကာရာသတင်းဖတ်ဆက်ရအောင်ပါ။နှစ်ကာလအတန်ကြာရပ်ဆိုင်းထားခဲ့တဲ့အငင်းပွားပွဲမြစ်ဆုံရေအားလျက်စီစီမံကိန်းဆိုင်မကိုတရုတ် CPI ကုမ္ပဏီကရုတ်တရက်ဖြုတ်သိမ်းခဲ့ပါတယ်။ဒီဆိုင်မကိုဘာကြောင့်အခုလိုဖြုတ်သိမ်းခဲ့တယ်ဆိုတာသူတို့ကိုယ်တိုင်တော့မသိသေးဘူးလို့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။ဒီအကြောင်းပြေဆုံးကိုတော့ VOA သတင်းထောက်စုစုကအမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ကတရုတ် CPI ကုမ္ပဏီကလုတ်ကင်ဆောင်ရွက်နေတဲ့မြစ်ဆုံရေအားလျက်စီစီမံကိန်းဆိုင်မှုကိုစက်တင်ဘာလ20ရက်နေ့မှာအဲ့ဒီကုမ္ပဏီဝန်ထမ်းတွေလို့ယူဆရသူတွေကလာရောက်ဖြုတ်သိမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်။2009ခုနှစ်ကတည်းကတက်ဆင်ထားတဲ့အဲ့ဒီဆိုင်မှုကိုအခုလိုလာရောက်ဖြုတ်ယူသွားတာဘလို့အကြောင်းကြောင့်ဆိုတာကိုတော့သူတို့အနေနဲ့တစုံတရာသိရှိခြင်းမရှိသေးဘူးလို့မြစ်ဆုံဒေသခံဒေါ်လူရာကပြောပါတယ်။
这个月龙泉也不孬啊，这个上来流血的，哎，离婚谈我怎么当面之类的，我那么低估的，别人嘛出来了，别起码出来了，他那么低估的，都我没骗我。
ကချင်ပြည်နယ်မလိခမြစ်ပေါ်မှာရေကာတာတစ်ခုမေခမြစ်ပေါ်မှာရေကာတာ၅ခုနဲ့မြစ်နှစ်ခုပေါင်းစုံတဲ့မြစ်စုံမှာရေကာတာကြီးတစ်ခုစုစုပေါင်းရေကာတာ9ခုတည်ဆောက်ပြီးရေအားလျှက်စစ်ထုတ်ယူမဲ့ဒီစီမံကိန်းကိုအရင်စစ်အစိုးရလက်ထက်2006ခုနှစ်ကတည်းကအစိုးရနဲ့တရုတ်ကုမ္ပဏီတို့အကျိုးတူပူးပေါင်းဆောင်ရွက်ဖို့သဘောတူစာချုပ်ချုပ်ဆိုခဲ့တာပါဒါပေမဲ့မြစ်ဆုံရေအားလျှက်စစ်စီမံကိန်းကိုရပ်တန့်ဖျက်သိမ်းပေးဖို့ပြီးခဲ့တဲ့သမ္မတဦးသိန်းစိတ်အစိုးရလက်ထက်အတွင်းတတိုင်းငံလုံးအတိုင်းအတာနဲ့ကန့်ကွက်ဆန္ဒပြခဲ့ကြတာကြောင့်2011ခုနှစ်စက်တင်ဘာလ29ရက်နေ့ကစပြီးယာယီရဆိုင်ထားခဲ့ပါတယ်။လက်ရှိ NLD အစိုးရတက်လာပြီးတဲ့နောက်မှာတော့ဒီစီမံကိန်းဆက်လုပ်သင့်မလုပ်သင့်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့နေပယ်ဆောင်ကကျွမ်းကျင်ပညာရှင်တွေနဲ့သူတင်နာပြုလုပ်ခဲ့တာမှမဆောက်လို့တဲ့ကြောင်းအချက်အလက်နဲ့တကွထောက်ပြထားတဲ့အစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ပြည်သူတွေကန့်ကွက်နေတဲ့ကြားကပြန်လဲစတင်မယ်လို့အတန်တွေထွက်နေတဲ့ဒီစီမံကိန်းဟာအခုချိန်မှာတရုတ်ကုမ္ပဏီဘက်ကစိုင်းမုတ်ဖြုတ်သိမ်းခဲ့တာကိုပြည်내အစိုးရအနေနဲ့ဘာတစ်ခုမှမသိရှိသေးကြောင်းကချင်ပြည်내ဝန်ကြီးချုပ်ဒေါက်တာခတ်အောင်က VOA ကိုပြောပါတယ
်ကျွန်တော်လည်းမသိဘူးဘာကြောင့်လဲဆိုရန်ကုန်ရောက်နေတယ်လေ20ရက်နေ့ကဘာမှမကြောက်ဘူးခင်ဗျဘာမှကိုမကြောက်လား
အခုလိုစိုင်းမုတ်ဖြုတ်သိမ်းခဲ့တဲ့အကြောင်းရင်းကိုသိရှိဖို့အတွက်တရုတ် CPI ကုမ္ပဏီဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီစီမံကိန်းပြန်လည်စတင်ဖို့အတန်တွေထွက်ပေါ်နေချိန်မှာစိုင်းမုတ်ဖြုတ်သိမ်းခဲ့တဲ့ရည်ရွယ်ချက်ကတခြားစီမံကိန်းတစ်ခုကိုပြောင်းလဲသွားမလားဆိုတာစောင့်ကြည့်ရမယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ဝင်ကိုစားကြီးကပြောပါတယ်
ပါရည်ချက်တဲ့လုပ်တယ်ဆိုတာကျွန်တော်တို့မကြည့်ဘူးအဲ့ချုပ်ကမှတကယ်တော့မစ်ဆုံဖြတ်သိမ်းတယ်ဆိုတော့အစိုးရဘက်ကမကြောဘူးဒီ CPI ကုမ္ပဏီကလည်းဘာမှထုတ်ပြောတဲ့ဟာတော့မရှိဘူးနော်တခြားစီမံကိန်းကအသာထူးမလားဒါမှမဟုတ်မစ်ဆုံ data မှာတခြားလုပ်ငန်းတစ်ခုခုပြန်နေကောင်းထင်ပေါ်မလားဆိုတဲ့ဟာတော့စောင့်ကြည့်ရမယ်အနေထားတော့ရှိတော့ဗောနော်ဘာကြောင့်ဆိုလဲတီးကြတော့မကြည့်သေးဘူးပေါ့
ပြည်သူလူထုရဲ့ကန့်ကွက်တံတွေစုခဲ့တဲ့မြေဆုံရရားလျက်စစ်စီမံကိန်းနဲ့ပတ်သက်ပြီးအခုနောက်ဆုံးတာဝန်ယူခဲ့တဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တံအမတ်ကြီးမစ္စတာဟွန်ရန်ကတော့မြေဆုံစီမံကိန်းရဆိုင်တာကိုမဖြေရှင်းမဲ့အချိန်ဆွဲနေမယ်ဆိုရင်မြန်မာနိုင်ငံကိုလာရောက်ရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတွေရဲ့ယုံကြည်မှုကိုထိခိုက်နိုင်တယ်လို့မြန်မာနိုင်ငံကမထွက်ခွာခင်အခုနှစ်မေလ22ရက်နေ့ကမီဒီယာတွေ့ဆုံပွဲမှာပြောကြားခဲ့တာပါခုနှစ်နှစ်ကျော်ကြာရဆိုင်ခဲ့တဲ့မြေဆုံရရားလျက်စစ်စီမံကိန်းပြန်လည်စတင်လာနိုင်တယ်လို့တရုတ်တံအမတ်ရဲ့အဲ့ဒီလိုပြောဆိုမှုအပြီးဝေဖန်တဲ့တွေထွက်ပေါ်ခဲ့ပါတယ်။အဲ့ဒီလိုအခြေအနေမှာတရုတ်ကုမ္ပဏီကမြေဆုံရရားလျက်စစ်စီမံကိန်းစိုင်းမုတ်ဖြုတ်သိမ်းလိုက်တဲ့နောက်ကွယ်ကအကြောင်းရင်းကိုတော့စောင့်ကြည့်ရအောင်မယ်လို့ဒေတာခန်တွေနဲ့ဒီစီမံကိန်းကိုအနီးကပ်စောင့်ကြည့်နေသူတွေကပြောဆိုနေကြပါတယ်ရှင်
။စုစုသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့မလေးရှားရောက်မြန်မာအလုပ်သမားတွေအဖမ်းခံရတဲ့တဲ့ရင်ဆက်ပါမယ်။မလေးရှားနိုင်ငံမှာတရားဝင်နေထိုင်နေသူတွေဒဏ်ကြေတသက်သက်သာပေးပြီးတော့နေရရင်ပြန်ပို့နိုင်မဲ့ B4G လို့ခေါ်တဲ့အစီအစဉ်စတင်နေချိန်မှာပဲအာဏာပိုင်တွေကဖမ်းဆီးမှုတွေရှိနေရမှာမြန်မာနိုင်ငံသားအများအပြားလည်းတရားပိုင်မှာဖမ်းခံနေရပါတယ်။ဖမ်းဆီးခံရသူတွေထက်ကရစွတ်မှုနဲ့မကင်းသူတွေကိုတော့ဥပဒေအရအရေးယူမယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုနေကြပါတယ်။ဒီအကြောင်းကိုတော့ထိုင်ချေဆိုင် VOA သတင်းထောက်မအေးအမကအခုလိုသတင်းပေးပို့ထားပါတယ်။
မလေးရှားနိုင်ငံကွာလာလမ်ပူဂျိုဟိုပီနန်းစတဲ့နေရာတွေမှာစက်တင်ဘာလ21ရက်နေ့စနေနေ့ကစပြီးတရားမဝင်နိုင်ငံသားတွေကိုစက်တိုက်ဖမ်းဆီးခဲ့ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့ကနိုင်ငံသားအလုပ်သမားတွေအများဆုံးလုကင်နေကြတဲ့ကွာလာလမ်ပူဟိုးဆေးမားကတ်ကုန်စည်တန်း၊ရလန်းအာလာစားတောက်ဆိုင်လမ်းနဲ့အီတမန်စီတာဘာကုန်တက်ရှိရာနယ်မြေတွေမှာတော့အဖမ်းဆီးတွေလုပ်ခဲ့တာပါ။ဒီဖမ်းဆီးတွေအတွင်းမြန်မာတွေအများအပြားအလုပ်လုပ်နေတဲ့ကွာလာလမ်ပူမြို့ကစစ်ရုံရှိတဲ့နေရာကိုဝင်ရောက်ဖမ်းဆီးခဲ့ကြောင်းမလေးရှားနိုင်ငံမှာမြန်မာတပ်ရုံးကိုကိုစားပြုပြီးထိသိမ်းရေးစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီဟမောင်မောင်ကပြောပြပါဗျာ
။အဖမ်းဆီးတွေဆိုပြီးခင်းတဲ့ရက်ကတော့ဟုတ်တယ်ကျွန်တော်တို့ဒီကွာလာလမ်ပူနဲ့မစင်းမွေးမှာရှိတဲ့ဟိုဘလကောင်မြို့ပေါ့ဘလကောင်မြို့မှာဝင်ဖမ်းတော့အဲ့နာစစ်ရုံကြီးတော့ပါသွားကြတယ်ပေါ့ဟုတ်တယ်ပါတယ်အဲ့စိတ်ယုံကမြန်မာတွေလုပ်နေတဲ့စိတ်ယုံကြီးဟိုညားတယ်ဗျအဲ့ငါအဓိကသူတို့ကိုစစ်စင်ရေးအရာပဲဖမ်းတာပဲဗျဟုတ်ကဲ့ဟိုအစီအစဉ်ရော B4G ပေါ့နော် Black for Good အဲ့အစီအစဉ်နဲ့ဂျန်ကြီးရှော့ပေါ်တဲ့ကာလမှာပြန်ခိုင်းနေတာကလူတချို့တွေကတချို့တွေကဟိုမပြန်ရသေးတဲ့လူတွေလည်းသူတို့တွေ့နေရတယ်ပေါ့သူတို့သတ်မှတ်ထားတဲ့ဒီတက်ကက်လေးတစ်ခုမဝင်သေးသိရတော့သူတို့ကတော့အဖမ်းကြီးရတော့လုပ်နေမှာပဲလေသူလိုတာကသူကအဖမ်းပြမှလူတွေကကြောက်ပြီးပြန်ပါလေအဲ့တော့ဟိုဖမ်းတယ်တချို့လုံးမယ်အဲသူကဟို၆တားသဘောမျိုးပေါ့
စက်တင်ဘာလ21ရက်နေ့ကနေ23ရက်နေ့အထိမလေးရှားရဲတွေအပါအဝင်လူမှုကြီးကြပ်ရေးဝန်ထမ်းတွေပါတဲ့အင်အား160ကျော်နဲ့ဇက်တိုက်ရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ် တရားမဝင်လာရောက်အလုပ်လုပ်ကိုင်နေမှုတွေကိုတော့လာဝကဥပဒေနဲ့ဖမ်းဆီးခဲ့ပြီးဖမ်းဆီးခံရသူ108ဦးဟာမြန်မာပါကစ္စတန်ဘင်္ဂလားဒေ့ရှ်အင်ဒိုစတဲ့နိုင်ငံတွေကနေလာရောက်အလုပ်လုပ်ကိုင်နေကြသူတွေဖြစ်တယ်ဆိုပြီးမလေးရှားအနာပိုင်တွေကဆိုပါတယ်ပြီးခဲ့တဲ့ရက်ကဖမ်းဆီးမှုအတွင်းမြန်မာ29ယောက်ပါဝင်တယ်လို့လည်းဆိုပါတယ်စနေနေ့ညမှာတော့ပီရက်ပီနဲ့စီဒီမန်းချန်းကကာရာအိုကေနဲ့နိုင်ကလပ်တွေပါဝင်ရောက်ဖမ်းဆီးခဲ့ရမှာခွင့်ပြုချက်မရပဲအလုပ်လုပ်ကိုင်နေတဲ့ဗီယက်နမ်နိုင်ငံသူ44ဦးကိုလည်းဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဆိုပါတယ်မလေးရှားလဝကညွန်ကြားရေးမှုအသစ်ဒါတွတ်ကိုင်ရိုဒီဇိုင်းမီဒေးစစ်ကတော့မလေးရှားဘာသာနဲ့သတင်းတောက်တွေကိုအခုလိုပြောသွားပါတယ်ဖမ်းမိသူတွေကိုတော့ထိန်းသိမ်းရေးစခန်းတွေကိုခေါ်သွားပြီးသူတို့ဟာလူကုန်ကူးမှုတွေနဲ့ပတ်သက်နေသလားဆိုတာကိုစုံစမ်းစစ်ဆေးသွားပါမယ်ဖမ်းမိသူတွေကတချို့ဟာနိုင်ငံကူးလက်မှတ်အတုတွေနဲ့နေထိုင်နေကြတာတချို့ကအာဏာပိုင်တွေကိုပြန်ခုခံတာတွေလုပ်တဲ့အတွက်တရားဥပဒေအရအေးအေးယူဆောင်ရွက်တာတွေလှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။မလေးရှားနိုင်ငံမှာလူဝင်မှုကြီးကြပ်ရေးညှဉ်းပန်းအသစ်တက်လာပြီးတဲ့နောက်လဝကဥပဒေအသစ်တွေထုတ်ပြန်ခဲ့ပြီးလူကုန်ကူးမှုနဲ့မွေးရဆေးဝါးမှုတွေတခြားမှုကိန်းတွေနဲ့ဆက်နွယ်နေတဲ့ဂိုင်းတွေကိုပုံမနှိမ်နှင်းမှုတွေဖမ်းဆီးမှုတွေဇက်တိုက်လှုပ်ဆောင်လာခဲ့တာပါ။မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုတ်သမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားနိုင်ငံမှာတရားဝင်အလုတ်လုပ်ကိုင်နေကြသူမြန်မာအလုတ်သမားပေါင်း2000ကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းမယ်ဆိုရင်တော့မလေးရှားမှာမြန်မာအလုတ်သမား9000ထက်မနည်းရှိနေတယ်ဆိုပြီးခန့်မှန်းထားပါဗျ။အဲ့ဒီထဲမှာတရားမဝင်နေထိုင်အလုတ်လုပ်ကိုင်နေကြသူ3000ချီရှိနေပါတယ်ရှင်
တော်ရရှိမြန်ခင်အခုရပိုင်းလုပ်နေတဲ့ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်အစည်းအဝေးမှာမြမရေးနေပတ်သက်လို့ကုလသမဂ္ဂလူခွင့်တာဝန်ရှိသူတွေကစင်ကာပူတင်ပြတဲ့နေရာမှာမြမနိုင်ငံတွင်းလူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာခုံရုံးမှစစ်ဆေးဖို့ကိစ္စတွေကိုဇောင်းပီးတင်သွင်းလာပါတယ်။ဒီနေရာမှာမြမရသားအစုရခေါင်းဆောင်ဒေါန်ဆန်းစုချီဟာဒီလူခွင့်ချိုးဖောက်မှုတွေမှာဘလောက်ထိတာဝန်ရှိခဲ့သလဲ။နိုင်ငံတကာခုံရုံးတွေအထက်ကိုဒေါန်ဆန်းစုချီစစ်ဆေးခံလာရပွဲရှိသလား။ဒီပေါ်မှာနိုင်ငံတကာကစိတ်ဝင်စားလာပါတယ်။ဒါကြောင့်မလို့လာမယ့်အင်ကာနီညဒဲလီလိုက်အစည်းအဝေးမှာဒီကိစ္စပေါ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့သဘောထားတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့သတင်းရှင်တွေကိုကြည့်ကြပါရစေခင်ဗျာ
။ VOA American အသံရတဲ့လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00နာရီတိုက်လေးလိုက်ဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုတော့နိုင်ငံတကာသတင်းဆောင်ပါဖဲဆဲအောင်ပါ။American သမ္မတဒိုနယ်ထရမ့်ဟာကုလသမဂ္ဂအထူးထွေးညီလာခံတက်ရောက်ဖို့နယူးယောက်ကိုဒီသတင်းပါတက်ရောက်ရှိနေပါတယ်။ဒါပေမဲ့ဒီခေတ်စဉ်မှာသမ္မတထရမ့်နဲ့ပတ်သက်လို့အငြင်းပွားစရာဖြစ်နေတဲ့တိုင်ကြားချက်ကိစ္စကပိုးပြီးတော့အများစိတ်ဝင်စားစရာဖြစ်နေနိုင်ပါတယ်။လာမယ့်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီကိုယ်စားလှယ်တဲ့အဖြစ်ဝင်ရောက်ရှင်ပြိုင်နေသူသမ္မတထရမ့်ရဲ့နိုင်ငံရေးပြိုင်ဖက်ဂျိုးဘိုင်ဒန်ရဲ့တားဖြစ်သူကိစ္စစုံစမ်းပေးဖို့ဆိုပြီးယူကရိန်းသမ္မတနဲ့ဖုန်းပြောစဉ်မှာသမ္မတထရမ့်ကယူကရိန်းခေါင်းဆောင်ကိုဖိအားပေးခဲ့တဲ့ဆိုတဲ့ဆွတ်ဆွဲတိုင်ကြားချက်ကိစ္စဖြစ်ပါတယ်။ဒီအကြောင်းအင်ဖီရိုသတင်းထောက်ပက်စတီဝီဒါကူဆိုရာသတင်းပေးပို့ထားတာကိုကိုသားညုံကပြောပြထားပါတယ်ရှင်
။ယူကရိန်းသမ္မတဗိုလန်ဒီမီယယ်ဇူလန်စကီနဲ့ဇူလိုင်လတုန်းကဖုန်းပြောဆိုခဲ့တဲ့ကိစ္စပေါ်မှာသမ္မတထရမ့်အနေနဲ့ကုလသမဂ္ဂထူးထူးညီလာခံအတွင်းမှာမေးမြန်းတာတွေရင်ဆိုင်နေရပါတယ်။သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မဲ့ဒုတိယသမ္မတဂျိုးဘိုင်ဒန်ရဲ့တားဖြစ်သူရဲ့ယူကရိန်းနိုင်ငံတွင်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတကိုသမ္မတထရမ့်ကနေဖိအားပေးခဲ့တဲ့ဆိုတဲ့ဆွတ်ဆွဲမှုတွေထွက်ခဲ့တာပါ။ဘိုင်ဒန်မိသားစုရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အခေါ်အာဂတိလိုက်စားမှုကိစ္စကိုယူကရိန်းသမ္မတဇယ်လန်စကီနဲ့ဆွေးနွေးခဲ့တဲ့ဆိုတာကိုသမ္မတထရမ့်ကဝန်ခံပါတယ်။ဒါပေမဲ့လို့လေဖုန်းထဲမှာသူဆွေးနွေးခဲ့တာတွေဟာအမှားယွင်းလုပ်မိတာမရှိဘူးလို့သမ္မတထရမ့်ကညင်းပါတယ်
။ What Biden did is a disgrace. What his son did is a disgrace.
ဘိုင်ဒန်လုပ်ခဲ့တာရှေ့ရစရာပါ။သူသားလုပ်ခဲ့တာကလည်းရှေ့ရစရာပါ။သူသားကယူကရိန်းကနေငွေယူခဲ့တယ်။တရုတ်ကနေငွေယူခဲ့တယ်
။သမ္မတထရမ့်အခုလို့ဆွဆွဲပြီးမဲ့ဒါနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့သူမပြောပါဘူး။တစ်ဖက်မှာတော့ Mr. Biden ဟာသူ့ရဲ့ရွေးကောက်ပွဲစည်းရုံးတွေကိုတွန်းလှန်နေတာပါ။
Trump's doing this because knows I'll beat him like a drum.
သူနာယူမယ်ဆိုတာသိနေလို့ Trump ကအခုလိုလုပ်တာပါ။ကျွန်တော်တို့သေရဖြစ်ဖို့သမ္မတလုတ်ပိုင်ခွင့်မှန်သမျှကိုတုံးပြီးအနာအလွဲသုံးစားလုပ်နေတာပါ။
သမရထရအနေနဲ့နိုင်ငံခြားခေါင်းဆောင်တူဦးနဲ့ဖုန်းပြောဆိုခဲ့ရမှာသမရလုတ်ပိုင်ခွင့်ကိုကျော်လွန်လုပ်တာရှိတယ်ဆိုပြီးတော့ထောက်လိုင်းအတိုင်းဝိုင်းတဲ့ကတူဦးကစုံစမ်းစစ်ဆေးမှုကိုတိုင်ကြားခဲ့တဲ့သတင်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းကပေါက်ကြားခဲ့ပြီးတဲ့နောက်အခုလိုမျိုးညင်းပွားပွဲအခြေအနေဖြစ်လာတာပါဒါဟာယူကရိန်းသမရနဲ့ပြောတာဖြစ်နိုင်တယ်ဆိုပြီးတော့မီဒီယာသတင်းတွေမှာလည်းကနဦးရေးခဲ့ပါတယ်ဒီသတင်းချက်လက်ကိုဒီမိုကရက်တစ်ဘက်ကသိရှိလို့ပေမဲ့သမရအိမ်ပြီးတော့ဘက်ကတော့ဒါကိုညှင်းဆန်ပါတယ်George Washington University တက္ကသိုလ်ကသူသည် Todd Bolt ကတော့သမရဘက်ကတော့ဒါကိုတားမှာပဲလို့ယူဆပါတယ်။
The problem is that person works in the executive branch and the head of the executive branch is of course
ဥက္ကဋ္ဌရေးမန္တလေးအကြီးအကဲလုပ်နေသူကသမရဖြစ်နေတာပြဿနာပါ။မြို့သားထောင်လိုင်းညွှန်ကြားမှုဆိုတာကသမရအတွက်လှုပ်လှုပ်ပေးနေရသူဖြစ်တော့အောက်လွှတ်တော်ဘက်ကဒီတရင်အချက်လက်တောင်းခံတဲ့အခါဒါကိုမပေးဖို့ထောင်လိုင်းအဖွဲ့ရဲ့စုံစမ်းမှုချုပ်ကိုသူညွှန်ကြားထားပုံနဲ့ရပါတယ်။ဒါနဲ့ပတ်သက်လို့တရားရုံးမှာဖြစ်ရှင်းကြရမယ်လို့ကျွန်တော်တို့ထင်ပါတယ်။
ယူကရိန်းနိုင်ငံကိုပြီးမဲ့စီးရီးအကူအညီဒေါ်လာတန်250ကိုစိုင်းထားဖို့အတွက်သမရအိမ်ပြည်တော်ကဆုံးဖြတ်ခဲ့တာနဲ့ယူကရိန်းသမ္မတဇယ်လန်စကီးနဲ့ဖုန်းပြောခဲ့မှုဆက်ဆက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးဖို့နဲ့သမရထရန့်ကိုဆွဲချက်တင်အရေးယူဖို့ဒီမိုကရက်ချုပ်ကတောင်းဆိုနေပါတယ်။ယူကရိန်းကိုပြီးမဲ့စီးရီးအကူအညီဟာသူ့ရဲ့အနီးနားချင်းရုရှားရဲ့ရန်ကယူကရိန်းကိုကာကွယ်ပေးဖို့ရည်ရွယ်ထားတာပါ။အခုဖြစ်ရဟာပြည်တွင်းနိုင်ငံရေးကိစ္စတွေမဟုတ်ဘဲနဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာကိစ္စနိုင်ငံတကာကိစ္စရပ်ပါဖြစ်တယ်လို့ SCG ဖွဲ့ရဲ့သုတေသီ Richard Gowan ကပြောပါတယ်။
Trump, Biden and Ukraine is distracting from
Trump, Biden and Ukraine ကိစ္စအခုဖြစ်နေတာတွေဟာ Ukraine စစ်ကိုတန်တမာရေးနည်းအရအဆုံးသတ်နိုင်ဖို့အခြေအနေတချို့လမ်းပွင့်ရာကနေအာရုံလွဲသွားစေပါတယ
်။ Ukraine ဘက်ကတော့ American ဘက်ကသူ့ကိုဖိအားပေးတယ်ဆိုတာညင်းပါတယ်။အခုဒီကုလသမဂ္ဂထူးထူးညီလာခံကျင်းပနေတဲ့အချိန်ဒီဘေးဘက်မှာပဲဒီသတင်းပတ်ထဲသမ္မတ Trump နဲ့ Ukraine သမ္မတ Zelensky တို့တွေ့ဆုံဖို့ရှိနေပါတယ်ခင်ဗျာ။
ကိုတာညုံပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေခင်း Radio အစီအစဉ် PP ချင်း9နိုင်မှာ Intel Set 17နဲ့ Mia Set 3ကျုပ်တွေကနေတိုက်ဖိုင်ယုံကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချင်တဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါဦ
း။ကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်တွေတက်ရောက်နေကြတဲ့ကုလသမဂ္ဂဒီနှစ်ပတ်လည်အထွေထွေညီလာခံမှာတော့ဒီကနေ့အမေရိကန်သမ္မတဒေါ်နယ်ထရန့်မိန့်ခွန်းပြောမှာပါ။သူ့မိန့်ခွန်းထဲမှာလက်တလောအနောက်နိုင်ငံတွေနဲ့အီရန်ကြားတင်းမာမှုတွေတိုးလာစေပြီးကမ္ဘာခေါင်းဆောင်တွေအထူးအယုံချနေတဲ့အီရန်ရေးကိစ္စကိုထည့်သွင်းပြောကြားမယ့်အကြောင်းသမ္မတကပြောဆိုထားပါတယ်။ဒီကနေ့မိန့်ခွန်းပြောကြားမယ့်ကမ္ဘာခေါင်းဆောင်တွေထဲမှာဒီအမေရိကန်သမ္မတအပြင်တူရကီသမ္မတ Recep Tayyip Erdogan, ကိုရီးယားသမ္မတ Moon Jae-in နဲ့ပြင်သစ်သမ္မတ Emmanuel Macron တို့လည်းပါဝင်ကြမှာပါရှင်။ပြည်ထောင်ပါလီမန်ကိုသတင်းငါးပတ်ကြာဆိုင်ငံ့ထားဖို့ဝန်ကြီးချုပ် Boris Johnson ရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီတဲ့အကြောင်းနဲ့ပယ်ဖျက်လိုက်ကြောင်းတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်ပါရယ်အစိုးရရဲ့လုပ်ရက်တွေကိုစောင့်ကြည့်ထိန်းချုပ်ဖို့တာဝန်ရှိတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုဝန်ကြီးချုပ်ကဟန့်ထားခဲ့တဲ့လုပ်ရက်အဖြစ်တရားရုံးချုပ်ကတခက်နဲ့ဆုံးဖြတ်လိုက်တာပါဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ဖို့နောက်ဆုံးသတ်မှတ်ရမတိုင်ခင်သတင်းရှိပတ်အလို့မှာဒီသတင်းငါးပတ်ဆိုင်ငံ့ခဲ့တာကိုလည်းတရားရုံးချုပ်ကထောက်ပြခဲ့ပါရယ်ရှင်မြန်မာနိုင်ငံရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့မြန်မာတရုတ်နဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံကအစိုးရအရာရှိတွေတနင်္လာနေ့ကကုလသမဂ္ဂထွေထွေညီလာခံအပြင်ပန်းမှာတီးခြားတွေ့ဆုံခဲ့ကြပြီးရခိုင်ရေးကင်တွယ်ဖြစ်ရှင်းနိုင်မဲ့အချက်၃ချက်အပေါ်မှာသဘောတူညီမှုရယူခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ဖို့အရေးကြီးတဲ့ဆိုတာကိုသုံးနိုင်ငံစလုံးကလက်ခံပြီးတာကိုအမြဲဆုံးဆောင်ရွက်ဖို့ဒီလိုဆောင်ရွက်ရမှာနိုင်ငံခြားရေးဌာနတွေရဲ့ညွှန်ကြားရေးမှုနဲ့အညီပူးပေါင်းဆောင်ရွက်သွားဖို့အတွက်တရုတ်မြန်မာဘင်္ဂလားဒေ့ရှ်ပူးတွဲလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့နဲ့ရခိုင်ပြည်နယ်ရေးပြဿနာကင်တွယ်ဖြေရှင်းရမှာဒေသဖွံ့ဖြိုးတိုးတက်ရေးကိုအဓိကဦးစားပေးဆောင်ရွက်သွားဖို့သုံးနိုင်ငံအရာရှိတွေကသဘောတူခဲ့ကြတဲ့အကြောင်းတရုတ်ဆိုရအစင်းဝါသတင်းမှာဖော်ပြထားပါတယ်ရှင်
တဲ့အချင်းချက်ကမှခင်ဖြူရေးကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Strigus ဖြစ်ပါတယ် VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီအထိလိုင်းဒိုမီတာ 25kHz 15953ညလိုင်းဒိုမီတာ 32kHz 11883ညလိုင်းဒိုမီတာ 50kHz 633နဲ့လိုင်းလမီတာ 190kHz 1505တို့ကနေထုတ်လွှင့်ပေးသွားအောင်ပါသတရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington. From Washington.